မြန်မာနိုင်ငံကနေအိန္ဒိယနိုင်ငံနဲ့ဆက်မီဇိုရန်ပြည်နယ်တဲကိုကုန်ပစ္စည်းတည်ယူမှုတွေကိုတော့မီဇိုရန်ပြည်နယ်မော်တော်ယာဉ်အသင်းကရက်အကန့်အသတ်မရှိပိတ်လိုက်တာကြောင့်မြန်မာကုန်တယ်တွေနဲ့ကုန်တင်ရေးအသင်းတွေအခက်တွေ့နေကြရပါတယ်။ဒီလိုပိတ်ပင်တာကတော့မြန်မာနိုင်ငံနဲ့မပတ်သက်ဘဲနဲ့တဖက်နိုင်ငံမီဇိုရန်ပြည်နယ်ကဒေသရင်းပြဿနာကြောင့်လည်းဖြစ်ပါတယ်။သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့အိန္ဒိယနဲ့မြန်မာနိုင်ငံနယ်ဆက်ရှိချင်းပြည်နယ်ရီကော်ဒါနယ်ဆက်ကုန်သွယ်ရေးစခန်းဟာအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ကိုကုန်ပစ္စည်းတင်ပို့တဲ့အဓိကစခန်းတစ်ခုဖြစ်ပြီးဒီရက်ပိုင်းအတွင်းမှာမီဇိုရန်ပြည်နယ်ဘက်ကကုန်ပစ္စည်းတည်ယူတာတွေပိတ်လိုက်တာကြောင့်မြန်မာနိုင်ငံဘက်မှာလည်းလုပ်ငန်းတချို့ရပ်နားနေပါတယ်လောလောဆယ်မှာတော့ကလေးမြို့ကနေရီကော်ဒါမြို့ကိုကုန်ပစ္စည်းပို့ဆောင်တာနဲ့ပတ်သက်ပြီးကလေးမြို့ချင်းတောင်တန်းမော်တော်ယာဉ်အသင်းကဦးမားအားကအခုလိုပြောပါတယ်
ဒီကလာတဲ့ရေဒီကံတမစီဘူးခုထလာတော့လာနေတယ်ဒီကလာတဲ့ရေဆိုတော့လေခုဆိုရင်ဒီနေ့နဲ့ဆိုရင်၆ရက်လောက်ရှိပြီတော့
ကွန်ပစ္စည်းတင်ပို့တာတွေရန်နာထားပေမဲ့ခီးတဲ့ကားတွေကတော့ပုံမှန်သွားလာနေကြောင်းပြောပါတယ်ချင်းပြည်နယ်ရီကော်ဒါမြို့ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနဒုတိယဦးစီးမှုဦးလာလ်ပက်လော်မာကညစက်ကုံသွယ်ရေးကိုပိတ်လိုက်တာမဟုတ်ပဲတဖက်နိုင်ငံကမော်တော်ယာဉ်အသင်းနှစ်ခုအကြားပြဿနာကြောင့်ဖြစ်ကြောင်းအခုလိုပြောပါတယ
်။အေးပြရတဲ့ချောင်းချင်းကတော့ကျွန်ုပ်မြန်မာအင်ဂျင်နီယာနားမှာရှိတဲ့သူတို့ဖက်ကဇော်ကတော်ကျောင်းမှာသူတို့ကုန်စည်ပို့ဆောင်ရေးအသင်းကိုထူထောင်ထားတယ်။အဲ့ကုန်စည်ပို့ဆောင်ရေးအသင်းနဲ့အဲ့ဇော်ကတော်ကျောင်းနဲ့အနည်းဆုံးမျိုးဖြစ်တဲ့ချမ်ပိုင်းခရိုင်မျိုးပေါ့နော်။အဲ့ခရိုင်မျိုးမှာလည်းကုန်စည်ပို့ဆောင်ရေးအသင်းဆိုတာရှိတယ်။သူတို့အသင်းနှစ်ခုအချင်းချင်းကြားမှာသူတို့ပြဿနာရှိတဲ့တကြောင်ပါသူတို့ချမ်ပိုင်းမျိုးကိုအဝေးမခံတော့ဘူးဖြစ်နေတဲ့ကားတွေကိုကုန်တင်ကားတွေပေါ့နော်သူတို့အကြမ်းမှာဖြစ်တဲ့ပြဿနာကြောင့်ပါတရားဝင်ပိတ်တာတော့မဟုတ်ဘူးသူတို့ကအကန့်အသတ်မရှိဆိုပြီးတော့ကြီးညာထားတယ်သူတို့ကုန်စည်ပို့ဆောင်ရေးတင်က
အဓိကပြဿနာကတော့ကားသင်းနှစ်ခုအကြားညှိနှိုင်းထားတာမရှိဘဲအလဲကျစနစ်စီစဉ်တာကုန်တင်စိမ်းသုံးတတ်မှတ်တာနဲ့မော်တော်ယာဉ်တွေကိုဇိုခေါ်တာရွာကဒေသဖွံ့ဖြိုးရေးအတွက်ရန်ပုံငွေကောက်ခံတာကြောင့်ဖြစ်ကြောင်းနဲ့ချမ်ပိုင်းမြို့အတွင်းကိုကုန်ကားတွေအဝင်မခံတဲ့အတွက်မြန်မာနိုင်ငံဘက်ကကုန်ပစ္စည်းတွေဟာဇိုခေါ်တာရွာမှာစုပုံနေတယ်လို့လည်းပြောပါတယ်လက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုဦးလာလ်ပက်လော်မာကအခုလိုဆက်ပြောပါတယ
်ဆက်တွားလို့မရတဲ့ခါကျတော့ကွန်ပစ္စည်းတွေဟိုဖက်ကောင်တွေဆုပ်ပုံပြီးတော့ထားလိုက်တာပေါ့နော်ထားတဲ့ခါကျတော့ကွန်ပစ္စည်းဟိုကုန်တွေမှုနှောက်နှေးကြံကြတယ်ပြီးတော့ကွန်ပစ္စည်းတွေကိုတောင်မှထားရတာဆိုတော့ကိုတောင်ခတွေပါလို့မလူလာအပ်တဲ့ဟိုငွေချေကုန်ချမှုပေါ့နော်များတယ်ပြီးတော့သူတို့ကွန်ပစ္စည်းတွေဆက်တွားလို့မရတဲ့ခါကျတော့ဟိုအခက်ခဲတော့များစွာရှိတာပေါ့နော
်မြန်မာနိုင်ငံဘက်ကတင်ပို့တဲ့ကွန်ပစ္စည်းတွေဟာဂျန်ဖိုင်းမျိုးကနေတဆင့်ဖြတ်တန်းပြီးမှတာမီဇိုရန်ပြည်နယ်မြို့တော်အိုင်ဇောနဲ့အခြားမြို့ကြီးတွေကိုပို့ဆောင်ရတာဖြစ်ပါတယ်။ဇိုခေါ်တာနဲ့ဂျန်ဖိုင်းမြို့ကကုန်ပစ္စည်းတည်ယူပို့ဆောင်ရေးအသင်းတွေနဲ့ကုန်တင်ကုန်ချအသင်းတွေအကြားမှာအငင်းပွားမှုဖြစ်တာကြောင့်တည်ယူပို့ဆောင်ရေးရပ်တန့်နာတွေဟာမကြာခဏဖြစ်တတ်လေရှိကြောင်းဒေသခံတွေကပြောပါတယ်။